ြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကနိုင်ငံရေးပါတီ56ပါတီကိုကိုယ်စားပြုတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲရေးလုပ်ငန်းကော်မတီအဖွဲ့ဝင်15ဦးရဲ့နိုင်ငံရေးဆွေးနွေးပွဲအခြေခံမူပေါင်းကျမ်းကို2ရက်ကြာဆွေးနွေးခဲ့ပြီးသဘောတူညီချက်ရရှိခဲ့တာကြောင့်ဒီနေ့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတနိုင်ငံလုံးပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာရင်တင်ပြနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ထားတာလည်းဖြစ်ပါတယ်။ဒီနေ့56ပါတီကရေးဆွဲအတည်ပြုခဲ့တဲ့မူပေါင်းကနေအစိုးရတပ်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီအဖွဲ့တွေ၄ဘွဲ့ထိုင်ပြီးပြည်ထောင်စုညီလာခံတရက်ကိုဖော်ဆောင်နိုင်ဖို့ဖြစ်တယ်လို့ချင်းမျိုးသားပါတီဥက္ကရာဦးစိုးစန်းကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။တည်ပြုထားတဲ့ဟာက၄ဘွဲ့ပေါ့၄ဘွဲ့မှာအစိုးရရဲ့တပ်မတော်ရဲ့လက်နက်ကင်နဲ့တိုင်းသားအုပ်စုရဲ့နောက်ပြောကျွန်တော်တို့နိုင်ငံရေးပါတီပေါ့။နောက်လေးဖွဲ့ထိုင်ပြီးမှလေးဖွဲ့ကနီးဒီကျွန်တော်တို့ရဲ့နော် Union Convention လို့ခေါ်တဲ့ပြည်ထောင်စုညီလာခံကြီးတရက်ကိုကျွန်တော်တခါမှမရှိဘူးခဲ့တဲ့ပြည်ထောင်စုညီလာခံကြီးကိုကျွန်တော်တို့ကဒီဟာကိုဖော်ဆောင်ဖို့ဖြစ်ပါတယ
်။ဒီမူပေါင်းကိုအများပြည်သူတွေကိုချပြသွားမှာဖြစ်ပြီးတခြားနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကမူပေါင်းတွေထွက်ပေါ်လာရင်လည်းမူပေါင်းတစ်ခုတည်းဖြစ်အောင်ညှိနှိုင်းလှုံ့ဆော်သွားမယ်လို့လည်းဥဆိုစန်းကပြောပါတယ်
။တရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီအားလုံးကိုတော့ကျွန်တော်တို့ကဆွေးနွေးရမယ်ချပြရမယ်သူတို့နဲ့ညှိနှိုင်းတိုင်ပင်ပြီးတော့မူပေါင်းတစ်ခုနိုင်ငံရေးပါတီအားလုံးကနေထွက်လာတဲ့မူပေါင်းတစ်ခုတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီအားလုံးအတွက်ခံရမယ်မူပေါင်းတစ်ခုထွက်လာဖို့အရေးကြီးပါလေ
။ဒီမူပေါင်းရဲ့လမ်းပြမြေပုံအတိုင်းဆိုရင်လာမယ့်တစ်လနှစ်လအတွင်းမှာတနိုင်ငံလုံးပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ဖို့လိုအပ်တယ်လို့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲကိုလည်း2015ရွေးကောက်ပွဲမတိုင်ခင်ဆွေးနွေးနိုင်ဖို့လိုအပ်တယ်လို့လည်းဥဆိုစန်းကပြောပါတယ်
။ပြည်လုံးအတိုင်းအတာနဲ့ကျွန်တော်တို့ငင်းချမ်းကြီးပြစ်ခတ်ရက်စဲကြီးပေါ့နော်။အဲ့ဒါဆိုင်းထိုးဖို့ကကျွန်တော်တို့ဖြစ်နိုင်ရင်ကျွန်တော်အစောဆုံးထိုးစီချင်တယ်။အဓိကအဖြစ်တော့ဒီတစ်လနှစ်လအလောက်အတွင်းမှာကိုကမဖြစ်မနေလှုပ်ဖို့လိုအပ်ပါလိမ့်မယ်ကျွန်တော်ရဲ့ roadmap တိုင်းဆိုလို့ရှိရင် now 2015ရွေးကောက်ပွဲမတိုင်ခင်မှာကျွန်တော်တို့ဒီကျွန်တော်ရဲ့နိုင်ငံတွေ့ဆုံဆွေးနွေးပွဲကိုကျွန်တော်တို့စနိုင်အောင်ကျွန်တော်တို့ကပြင်ဆင်ထားတာဖြစ်ပါတယ်2015ရွေးကောက်ပွဲမတိုင်ခင်မှာကျွန်တော်အလုပ်ဆောက်ကိုစမှာဖြစ်ပါလိမ့်မယ
်တနိုင်ငံလုံးပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCD ကရေးဆွဲထားတဲ့မူပေါင်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ကရေးဆွဲထားတဲ့မူပေါင်းစတဲ့မူပေါင်းတွေအပါအဝင်နိုင်ငံရေးပါတီတွေဘက်ကမူပေါင်းတွေကိုတခုတည်းသောနိုင်ငံရေးဆွေးနွေးမှုမူပေါင်းအဖြစ်ညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းသိရပါဗါး56ပါတီရဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲရေးလုပ်ငန်းကော်မတီကိုညီနောင်တိုင်းရင်းသားပါတီများ Federation NBF Federal Democracy မဟာမိတ် FDA တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီနဲ့မြန်မာနိုင်ငံတောင်သူလယ်သမားများဖွံ့ဖြိုးတိုးတက်ရေးပါတီစတဲ့ပါတီတွေကကိုယ်စားလှယ်15ဦးနဲ့ပြီးခဲ့တဲ့စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။